တတရနော်ဘိုင်းနိုင်စစ်ဌာနချုပ်ကိုအာရခတက်တော်အေဘက်ကလမ်းလိုက်ချီထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဒီနေ့ဒီဇင်ဘာ20ရက်နေ့တောက်ကြနေနေ့လယ်မှာတော့သိမ်းပိုက်လိုက်ပါတယ်လက်ရှိမှာအမ်းမြို့နယ်တစ်ခုလုံးကိုအေကထိန်းချုပ်ထားနိုင်ပြီလို့အာရခတက်တော်ပြောခွင့်ရခိုင်သူခါက VOA ကိုအတည်ပြုပြောပါတယ
်ဟုတ်ကဲ့ပါခင်ဗျာဟိုဒီနေ့2024ခုနှစ်ဒီဇင်ဘာလ20ရက်နေ့ဒီနေ့လေ12နာရီချိန်မှာအမ်းမြို့အခြေစိုက်ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခတ်တစ်ခုလုံးကိုဟိုကျွန်တော်တို့အရခတ်တက်တော်ကဟိုအပိသသိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ
်။နောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့တိုင်းစစ်ဦးစီးအရာရှိနဲ့ဒူတိုင်းမှုတို့ကိုလည်းဖမ်းဆီးရမိထားတယ်လို့ခိုင်သုခကပြောပါတယ်
။ဒီနပခတ်ရဲ့ဒူတိုင်းမှုဗိုလ်မှူးချုပ်တောင်းထွန်းနဲ့ဒီနပခတ်ရဲ့တိုင်းစစ်ဦးစီးဗိုလ်မှူးချုပ်ကြိုကြိုတန်းတို့ကိုလည်းပဲဟိုဖမ်းဆီးရမိထားပြီဖြစ်ပါတယ်။ဟိုတချို့ထွက်ပြေးလွတ်မြောက်နေတဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလည်းဟိုလိုက်လံရှေမုံဖမ်းဆီးလျက်ရှိပါတယ်။ဟိုဒါကြောင့်မို့လို့ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့ဒီအမ်းမျိုးနေတစ်ခုလုံးကိုကျွန်တော်တို့အာရခတပ်တော်ကဟိုအပိသသိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ
်။မြန်မာစစ်တပ်ရဲ့စစ်တိုင်းဌာနကြီးတစ်ခုကိုညီနောင်မဟာမိတ်သုံးဘွဲ့ဘက်ကဒုတိယအကြိမ်သိမ့်ပိုက်နိုင်ခဲ့တာဖြစ်ပါတယ်။အရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုကိုကန့် MMDA တပ်တွေကအခုနှစ်2024ဩဂတ်စ်လဇန်ပိုင်းမှာတည်ယူခဲ့ပါတယ်။အခုတစ်ခါမှလည်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကို AA ဘက်ကတိမ့်လိုက်တာကြောင့်စစ်ကောင်စီအနေနဲ့ဒုတိယမြောက်စစ်တိုင်းကြီးတစ်ခုကိုထပ်မံဆုံးရှုံးခဲ့တာဖြစ်ပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေလက်နက်ချတဲ့ရာနယ်ချီတဲ့စစ်ကောင်စီတပ်သားတွေရဲ့ရုပ်သံဖိုင်တွေကိုလည်း AA ဘက်ကထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းမောင်းတော်မြို့နယ်တိုက်ပွဲမှာလည်းစစ်ကောင်စီတပ်သားအများပြားထိခိုက်ဒဏ်ရာရတာနဲ့အလံပြူထောင်လက်လက်ချအညံ့ခံတဲ့ရုပ်တံတွေအမတ်ဆန်ငါစစ်စီရေးကိုကဲမှုဌာနချုပ်ဝမှုချုပ်သူရိန်ထွန်းနဲ့အရာရှိစစ်သည်အများပြားဖမ်းဆီးခံရတဲ့ပုံတွေနဲ့အမတ်20နှစ်ချင်းမြန်တပ်မဌာနချုပ်တပ်မခ20နှစ်တပ်မမှုဗိုလ်မှူးကြီးအောင်နေမျိုးကိုဒီဇင်ဘာ18ရက်နေ့နေ့လယ်ပိုင်းကရခိုင်ပြည်နယ်မောင်းတော်မြို့မှာအသေးဖမ်းဆီးရမိတဲ့အကြောင်းတွေကိုအေဘက်ကထုတ်ပြန်ထားပါတယ်အချိန်တည်းမှာပဲရခိုင်တောင်ပိုင်းကဂွားမြို့နယ်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဂွားမြို့နယ်တဲကစစ်တပ်ရဲ့ခမရ96နှစ်နဲ့ခမရ963တပ်နှစ်ခုမှာ963ကိုအေဘက်ကမနေ့ကအပီးသိမ်းပိုက်လိုက်ပြီလို့ရခိုင်တောင်ပိုင်းစီအေးစောင့်ကြည့်နေသူတဦးကပြောပါတယ်။အဲ
ခမရ963အားတက်တဲ့တက္ကသိုလ်ရဲ့ရှင်တို့ကြီးရတယ်။အမ963ကိုမနေ့ညစင်မှာအပီးသိမ်းလိုက်ညပိုင်းမှာဝင်တဲ့အလုံးအပြည့်စင်အဲငေါ်ဆောင်ပြင်နေကြတယ်အဲရေရုပ်မှာရှိတဲ့ရေစကားတွေကိုလည်းအပေါင်းအားခက်တဲ့တွေကအိတ်ထုတ်လိုက်လို့သိရတယ်အခုဆိုလို့ရှိရင်တို့ဒီငေါ်ဆောင်နဲ့တိုင်တစ်ခုပဲကျန်တယ်အဲငေါ်ဆောင်နဲ့ကိုလည်းအားခက်တဲ့တွေကဆိုးစစ်ရှင်တွေတိုက်ဖို့ဆိုလို့ပြင်းထန်တယ်
အေကတင်လိုက်တဲ့ခမရ963ဟာဂွားနဲ့ AR ကြားမှာရှိတဲ့တိုင်ရင်တစ်ခုဖြစ်ပါတယ် AR ဘက်ကနေစစ်ကူတွေမလာနိုင်အောင်963အပါဝင်ရခိုင်ရုံးမပေါ်ကစစ်ကောင်စီတပ်စခန်းတွေကို AA ဘက်ကတင်ပိုက်ပိတ်ဆို့ထားတာဖြစ်တယ်လို့လည်းစီးဆောင်ကြည့်သူတွေကပြောပါတယ်လက်ရှိမှာတော့ AA အနေနဲ့ဂွားနဲ့ဂျင်းတလီကြားမှာရှိတဲ့လက်ကျန်ခမရ962တိုင်ရင်ကိုဆက်လက်ထိုးစစ်ဆင်နေပါတယ်စစ်တပ်ဘက်ကလည်းလေကြောင်းရေကြောင်းတွေကနေအပြင်းထန်ခုခံနေတယ်လို့ရခိုင်တောင်ပိုင်းစီးရေးစောင့်ကြည့်နေသူတူကပြောပါတယ
်။အဲအခုလက်ရှိမှာတော့တို့ဒီငါးဆောင်မြေတိုင်းတစ်ခုကျန်နေအဲ့ဒီတိုင်းတွေကိုလည်းအားဖတ်တဲ့သူတို့ကဆိုသေးချင်းနေတာရှိတယ်။အဲဒီစက်ကတော့ဒီပြရာတို့ကြည့်နေပူပေါင်းခုခံနေတာရှိတယ်။အဲငနေစိုးစိုးကပဲဒီလိုရေကြောင်းကနေပြီးတော့အဲမြေကြီးကလက်လက်ကြည့်နေစားကြည့်နေတယ်မြို့ပေါ်ရပ်ကွက်တွေကိုချင်းတို့ပေါ်နေအင်းချုပ်မိတော့နေတာရှိတယ်မြို့ပေါ်မှာ။အဲပြီးတော့မှလေရင်ကလည်းသူတို့ဘုံကြည့်တာရှိတယ်။နောက်မြေပြင်ကလည်းလင်းနေကြည့်နေစားကြည့်နေတာရှိတယ်။
2023ခုနှစ်နှုန်းမှာ73ရက်နေ့ကစလို့စစ်တပ်နဲ့အေးကြားတကြောပြန်တိုက်ပွဲတွေပြန်ဆခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းကမြို့နယ်73ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုအေးဘက်ကသိမ်းပိုက်ခဲ့ပါတယ်။ဒီလာထဲမှာလည်းတောင်ကုန်းမောင်းတော်နဲ့အမ်းမြို့နယ်တွေကိုသိမ်းပိုက်ခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့ဂွားမြို့နယ်ကိုဆက်လက်ထိုးစစ်ဆင်နေပြီးတော့ကြောက်ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေကိုအေးဘက်ကပိတ်ဆို့ထားပါတယ်။ရခိုင်ပြည်နယ်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့သတင်းစုံတရာထုတ်ပြန်ထားတာမတွေ့ရသေးပါဘူးခင်ဗျာ။